နိုဘယ်ငြိမ်းချမ်းရေးဆုရှင်မြန်မာဒီမိုကရေစီခေါင်းဆောင်ထွန်းဆန်းစုကြည်ကမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်သူ့ရဲ့လှုပ်ရှားဆောင်ရွက်မှုတွေဟာလုံ့တင့်တဲ့အလုပ်တစ်ခုကိုရွေးချယ်လုပ်နေတာသာဖြစ်ပြီးဒါကိုစွန့်လွတ်နစ်နာခံတာလို့မယူဆတဲ့အကြောင်းပြောလိုက်ပါတယ်။နယူးယောက်မြို့မှာခြေစိုက်တဲ့ Atlantic Council အဖွဲ့ကပေးအပ်တဲ့ကမ္ဘာအကျိုးဆောင်နိုင်ငံသားစုကိုလက်ခံရယူခဲ့တဲ့အခမ်းအနားတွင်ဒေါမ်ဆန်းစုကြည်ကနေအခုလိုပြောသွားတာပါ။မနေ့ကဒီဂုံတူးဆောင်စုပေးပွဲအခမ်းအနားကြောင့်တော့မက်ခင်ဖြူတွေကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။အမေရိကန်ပြည်အောင်စုကိုခိတ္တရောက်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာဒီမနေ့ကအမေရိကန်စံတော်ချိန်ညပိုင်းမှာတော့နယူးယောက်မြို့မှာခြေစိုက်တဲ့ Atlantic Council အဖွဲ့ကပေးအပ်တဲ့ကမ္ဘာအကျိုးဆောင်နိုင်ငံသားစုကိုလက်ခံရယူခဲ့ပါတယ်။ကမ္ဘာအရေးနိုင်ငံတကာမှာစွန့်စွန့်တမန်ဆောင်ရွက်ခဲ့သူတွေကိုပေးအပ်တဲ့ဒီစုကိုဒီနှစ်မှာတော့ဒီမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်အပါအဝင်ကမ္ဘာတဝန်းကလူလေးဦးကိုဒီ Atlantic Council အဖွဲ့ကပေးအပ်ခဲ့တာပါ။ကွန်ပျူစုပေးအပ်တဲ့ခန္ဓာကိုယ်တော့နယူးယောက်မြို့ကထင်ရှားတဲ့ပလာဇာဟိုတယ်ကြီးမှာပြုလုပ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံဒီမိုကရေစီရေးနဲ့လူ့ခွင့်ရေးရရှိရေးအတွက်ဆွတ်လွတ်အနစ်နာခံကြိုးပမ်းမှုတွေအတွက်ဒေါက်ဆန်းစုကြည်ကိုတည်ဆုချီးမြှင့်ခဲ့တာဖြစ်ပေမဲ့ဒေါက်ဆန်းစုကြည်ကတော့သူ့ကိုယ်သူဆွတ်လွတ်အနစ်နာခံသူအဖြစ်နဲ့မယူဆပါဘူးလို့ဒီကွန်ပျူစုလက်ခံရယူတဲ့အခမ်းအနားမှာပြောသွားခဲ့ပါတယ
် It was not a sacrifice.It was a choice that I made. I decided to follow a path that I thought was right. And so, really, I deserve no praise for it, nor do I really deserve compassion for any of the problems I might have met along the way.
ဆွန့်လွတ်နစ်နာခံမှုမဟုတ်ပါဘူး။ဒါကျမကိုယ်တိုင်ရွေးချယ်ခဲ့တဲ့လမ်းမှာမှန်တယ်လို့ယူဆပြီးဒီလမ်းကိုလျှောက်ဖို့ဆုံးဖြတ်ခဲ့တာပါ။ကျမကိုယ်တိုင်ရွေးချယ်လျှောက်ခဲ့တဲ့လမ်းမလို့ဒီလမ်းတစ်လျှောက်ကြုံတွေ့ရတဲ့ပြဿနာအခက်အခဲတွေတနာကျင်နာမှုရမယ်ဆိုတာမျိုးမဟုတ်သလိုချီးမွမ်းခံရဖို့အတွက်လည်းမဟုတ်ပါဘူး။ဒီလမ်းကိုလျှောက်ဖို့ကျမရွေးခဲ့တာပါ။ဒီလမ်းကိုပဲကျမဆက်ပြီးလျှောက်သွားမှာပါ။ရှင်တို့အားလုံးကျမတိုင်းပြည်ကပြည်သူလူထုအားလုံးအတွက်ကျမအခုလိုဆောင်ရွက်ဖို့တာဝန်ရှိနေလို့ပါပဲ။
1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဟာမြန်မာစစ်အစိုးရနဲ့အတိုက်အခံဒီမိုကရေစီလှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့အတွက်နှစ်ပေါင်းများစွာနေအိမ်ကျကျုပ်ချခံခဲ့ရသူဖြစ်ပါတယ်။လက်ရှိအရသာအစိုးရတက်မလာခင်ဒီ2010ခုနှစ်ရွေးကောက်ပွဲတွေအပြီးမှာမှဒေါအောင်ဆန်းစုကြည်နေအိမ်ကျကျုပ်ကနေပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုတည်ဆုချီးမြှင့်ခဲ့ရတဲ့အတွက်အတိုင်းထက်အလွန်ဝမ်းသာပီတိဖြစ်ရတယ်လို့စိတ်လှုပ်ရှားတုန်လို့ရတယ်လို့လည်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ရဲ့စီစဉ်ညွှန်ကြားရေးမှူးခရစ်စတင်လာဂတ်ကဒီခန်းနာမှာပြောသွားခဲ့ပါတယ်။ပြည်ခဲ့တဲ့2011ခုနှစ်မေလနဲ့ဇူလိုင်လကြားမှာဒီနိုင်ငံရေးအကျဉ်းသား900ကျော်ကိုမြန်မာအစိုးရကပြန်လည်လွှတ်ပေးခဲ့တာအပါအဝင်တနစ်တာကာလအတွင်းဒီမြန်မာနိုင်ငံမှာနိုင်ငံရေးအရာပြုပြင်ပြောင်းလဲမှုတွေကိုအချိန်မြင့်လှုပ်ဆောင်လာခဲ့တာကြောင့်မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့အနောက်နိုင်ငံတွေရဲ့အရေးယူတန်ခတ်မှုတွေရုတ်သိမ်းလာတဲ့အထိဆောင်ရွက်နိုင်ခဲ့တာပါဒေါက်ဆန်းစုကြည်နဲ့ NLD ပါတီဝင်တွေလွှတ်တော်ထဲမှာပါဝင်လှုပ်ရှားခွင့်ရခဲ့တဲ့ဧပြီလကြားပြတ်ရွေးကောက်ပွဲကလည်းဒီမြန်မာပေါ်မှာနိုင်ငံတကာရဲ့အမြင်တွေကောင်းလာအောင်လုပ်နိုင်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီခီးကျန်းတစ်လျှောက်မှာကူညီပံ့ပိုးခဲ့ကြသူတွေအနေနဲ့အဆုံးထိဆက်ပြီးတော့အားပေးကူညီသွားဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကဒီခန်းနာတွင်မှာတိုက်တွန်းသွားခဲ့ပါတယ
် The ultimate the best way in which we can repay those who have stood with us through the hard years the most difficult times will be to prove that there can be a happy ending to long strugglesWe have yet to achieve
gender နဲ့အချိန်တွေအခက်ခဲဆုံးအချိန်တွေမှာကျမတို့နဲ့အတူတူရပ်တည်ခဲ့တဲ့သူတွေကိုအကောင်းဆုံးနဲ့အစွမ်းကုန်ကျမတို့ပြန်လှုပ်ပေးနိုင်တာကတော့ဒီခီးကျန်းရှည်ကြီးကိုပျော်ရွှင်မှုနဲ့အဆုံးသတ်နိုင်တဲ့အထိစူးစမ်းသွားမယ်ဆိုတာကိုပါအခုတော့ဒီခီးပန်းတိုင်ကိုကျမတို့မရောက်သေးပါဘူးဒါပေမဲ့ခီးဆုံးတဲ့အထိရောက်အောင်ယုံကြည်ချက်တွေတတိခွန်အားတွေနဲ့ဆက်ပြီးသွားကြရမှာပါဒါမှသာကျမတို့ဟာကမ္ဘာအကျိုးဆောင်နိုင်ငံသားတွေလို့နာမည်အတက်ခံရတဲ့သူတွေဆိုတာကိုပြောနိုင်မှာပါဒီလိုစစ်မှန်တဲ့ကမ္ဘာအကျိုးဆောင်နိုင်ငံသားတွေဖြစ်လာဖို့အတွက်ကျမတို့နဲ့အတူရှင်တို့လည်းဆက်ပြီးရှိသွားလိမ့်မယ်ကူညီသွားလိမ့်မယ်လို့လည်းမျှော်လင့်ပါတယ်
ဒေါက်ဆန်းစုကြည်နဲ့အတူဒီနှစ်အတွက်ကမ္ဘာအကျိုးဆောင်နိုင်ငံသားစုချီးမြှင့်ခံရတဲ့အမေရိကန်နိုင်ငံသားဝင်ကြီးဟောင်းဒီနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ Henry Kissinger ကလည်းဒေါက်ဆန်းစုကြည်နဲ့အတူအခုလိုဂုဏ်ပြုခံရတာဟာသူ့အတွက်အင်မတန်ဂုဏ်ယူစရာဖြစ်တယ်လို့ဆိုပြီးတော့ဂုဏ်ပြုစကားဆိုသွားခဲ့ပါတယ်
။ She had shown the world that societies are inspired by the vision of the courageous.And they become great.
လူဖွဲ့စည်းဟာရဲစွမ်းတပ်တွေရဲ့စူးစိမှုနဲ့အားဖြစ်စေရဆိုတာကိုဒေါက်ဆန်းစုကြည်ကကဘာကြီးကိုပြသခဲ့ပါတယ်။ဒ လိုရဲစွမ်းတတ်တွေ့ကနေပြီးတော့ပြန်လဲတင့်မြတ်ရေးဆိုတာနဲ့ရင်ဆိုင်လာတဲ့အခါတကယ်ကြီးမားတဲ့ခွန်အားတွေဖြစ်လာစေပါတယ်
ညဉ့်ညင်းရေးနဲ့ကမ္ဘာလူသားတွေရဲ့အရေးကိုနိုင်ငံတကာမှာအပြောင်မြောက်ဆုံးလှုပ်ရှားဆောင်ရွက်ခဲ့ကြသူတွေကို Atlantic Council အဖွဲ့ကဒီကမ္ဘာအကျိုးဆောင်နိုင်ငံသားစုချီးမြှင့်လာခဲ့တာဟာဒီနှစ်တတိယအကြိမ်ဖြစ်ပါတယ်2012ခုနှစ်အတွက်ကမ္ဘာအကျိုးဆောင်နိုင်ငံသားစုကိုတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်အပြင်ဒီငြိမ်းချမ်းရေးအတွက်ဆွန်းဆွမ်းတမန်ချိုးပန်းဆောင်ရွက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟင်နရီကစ်ဆင်ဂျာနောက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟောင်းဆာရာဂိုအိုဂါဒါနဲ့ကမ္ဘာကျော် We Are The World ချင်းကိုရေးသားခဲ့တဲ့အမေရိကန်ဂီတပညာရှင်လက်ဖြင့်နောက်လူသားချင်းကူညီထောက်ပံ့ရေးလုပ်ငန်းတွေမှာတက်ကြွလှုပ်ရှားတဲ့ Quincy Jones တို့ဖြစ်ပါတယ်ရှင်